အဓိကတော့ဒီကယ်လီဖိုးနီးယားမှာအခု COVID-19 ကူးစက်မှုကအရန်ကိုပြန်ပြီးမြင့်တက်လာတဲ့အနေအထားမှာပေါ့နော်။ဟိုပြည်내အုပ်ချုပ်ရေးမှုဘက်ကနေပြီးတော့ဒီလော့ဒ်ဒေါင်းပြန်လုပ်မယ်နောက်ညမထွက်ရအမိန့်တွေချက်ချင်းထုတ်ပြန်ကြေညာတာတွေပါလေရှိလာတဲ့ခါကြတော့လေ။ဒီအဲ့ဒီမှာရှိနေတဲ့မြန်မာတိုင်းဝိုင်းနေနဲ့ရောဘလို့အခြေအနေတွေရင်ဆိုင်နေရလဲရှင့်။
ဟုတ်ကဲ့အခုကျွန်တော်တို့ပေါ့နော်ဒီနေ့တည်င်းမှာပဲကျွန်တော်တို့ဒီ LA County တခုမှာပဲကူးစက်တဲ့ new case ကို1000ကျော်ပါတယ်ခင်ဗျာဒါမဲ့သူရဲ့ဟောပေါ့သုံးရှုံးမှုလူကြီးရတော့25ယောက်ဆိုတော့နံပါတ်အနေနဲ့အရင်နေပြီမဲ့ကူးစက်မှုအရင်များတော့ကျွန်တော်တို့ဒီမှာအခုရှိနေတဲ့အဲဗမာလူမျိုးတွေအတွက်ပေါ့နော်တယောက်နဲ့တယောက်တွေ့ရင်တတိထားဖို့ဟိုလူကြီးတွေအပြစ်မထွက်ဖို့ဆိုပြီးတော့အားလုံးရဲ့စိတ်ကတော့တော်တော်ကို pressure နဲ့ဟိုစိတ်ပင်ပန်းစွာနဲ့နေရတဲ့အခြေအနေတခုတော့ဖြစ်နေပါတယ
်အခုဆိုလို့ရှိရင်ပေါ့နော်ဟိုအမေရိကမှာအထူးသဖြင့်ကယ်လီဖိုးနီးယားမှာပြန်ပြီးတော့ကူးစက်တဲ့နှုန်းကမြင့်တက်လာတဲ့အနေအထားဖြစ်နေတာပေါ့နော်ကယ်လီဖိုးနီးယားမှာနေထိုင်သူတွေအတွက်ကြတော့ဘလို့အခက်အခဲတွေထပ်ပြီးတော့ကြုံရလဲရှင်အလုပ်လက်မဲ့တွေဖြစ်သွားသလားဒါမှမဟုတ်ရင်ဘလို့အကန့်အသတ်တွေရှိနေလဲအခက်အခဲတွေရှိနေလဲရှင
်ကျွန်တော်ပတ်ဝန်းကျင်မှာတော်တော်များများအလုပ်သူတို့ရဲ့အလုပ်မှာဒီ lay off တွေဖြစ်လာတယ်ဆိုတာတို့တကံကောင်းလို့ငါမပါသွားဘူးပေါ့နော်အဲ့လိုကျွန်တော်တို့ပတ်ဝန်းကျင်မှာကျွန်တော်ရဲ့မိတ်ဆွေ14 5ယောက်ရဲ့ပတ်ဝန်းကျင်မှာတော်တော်များများနေရာမှာ lay off တွေရှိတယ်ဆိုတာကိုကျွန်တော်ကြားရတယ်ကျွန်တော်ကကံကောင်းထောက်မှဆိုပါရင်ကျွန်တော်ရဲ့အလုပ်ငန်းဒီအစားအသောက်ရဲ့လုပ်ငန်းဖြစ်နေတဲ့အတွက်ဒီကျွန်တော်တို့အလုပ်ရဲ့ကျွန်တော် company မှာအခုချိန်ထိကျွန်တော် 4 ယောက် 1 ယောက်မှလည်းမတွေ့ရသေးဘူးလို့ဟိုကျွန်တော်တို့ဒီလုပ်ပြီးတွားလာတာဒါကျွန်တော်တို့နည်းနည်းအခက်အခဲရှိတာပေါ့နော်ဒီ social distance လို့ဘာလို့လဲဟိုလောက်ကန်ရတာလေးကနည်းနည်းအခက်အခဲရှိတယ်ကျွန်တော်တို့ယုံနေမှာလဲ 20% ပဲယုံလာလို့ရတဲ့အတွက်လူတွေအဝေး remote နဲ့အလုပ်လုပ်ရတာဆိုတော့တော်တော်အခက်အခဲရှိပါတယ်ကျွန်တော်တို့တယောက်နဲ့တယောက်ဆက်သွယ်မှုတို့အလုပ်ကတော်တော်ကြီးကို delay လည်းဖြစ်ပါတယ်ကျွန်တော်တို့အလုပ်လုပ်ရတာတော့အဆင်မပြေတာတော့အမှန်ပါပဲခင်ဗျာ
အဲ့တော့အခုလို့လေဟိုကယ်လီဖိုးနီးယားပြည်နယ်မှာအခု lockdown အမိန့်ထုတ်လိုက်တဲ့ဟာကသူကဟိုပြည်နယ်တစ်ခုလုံးရဲ့85ရာခိုင်နှုန်းလောက်ကိုအကျုံးဝင်မှာဆိုတဲ့အခါကျတော့အဲ့ဒီမှာပေါ့နော်ဒီ lockdown ထုတ်ပြန်မှုပေါ့ဒေတာခံရဲ့တုံ့ပြန်မှုရောဘယ်လိုတွေ့ရလဲရှင
်ကျွန်တော်ကိုယ်လေးပေါ့နော်တွေ့ရတာလောက်ကတော့ဒီကျွန်တော်တို့ဘက်မှာရှိတဲ့ဒီ Pasadena City ဆိုတာကကျွန်တော်တို့အဲ့ဥပဒေကို ban လုပ်ပါတယ်သူတို့လက်မခံပါဘူး။ဘာဖြစ်လို့လဲဆိုတော့သူတို့ကစီးပွားရေးသူတို့ရဲ့များသောပြည်ဒီ ICT က restaurant တွေများတယ် downtown Pasadena downtown ဆိုတာတကယ်ကိုစီကားတဲ့ညနေပိုင်းစီကားတဲ့မြို့လေးတစ်ခုပေါ့နော်။သူတို့စားတောက်ကုန်လုပ်ငန်းတွေပထမ outdoor လက်ခံပါတယ်လို့ပြောတဲ့အခါမှာသူတို့ရဲ့ invest ကိုထုတ်ပြီးတော့သူတို့ outdoor အတွက်စားလို့ရအောင်လို့သူတို့တိတ်တိတ်ချာချာပတ်စံပေါင်းတောင်းချီပြင်ဆင်ပြီးတော့မှအခုဒီ email ကိုထုတ်လိုက်တဲ့အခါကျတော့သူတို့ရဲ့စီးပွားရေးအရာသူတို့တွေရဲ့ restaurant ဒီလုပ်သမားစားတောက်ကုန်လုပ်သမားတွေကသူတို့မေယာနဲ့ကွာတွေ့ဆုံပြီးတော့ကျွန်တော်သိတဲ့လောက်အခု Pasadena City ကအဲ့အမိန့်ကို ban လုပ်ထားပါတယ်သူလက်မခံပါဘူးဟိုနောက်ပြီး Orange County ကလည်းလက်မခံဘူးလို့ကျွန်တော်လောလောဆယ်ကျွန်တော်တို့ကြားနေရပါတယ်အဲ့တော့ပြည်သူတွေကတော့ကျွန်တော်တို့ဒီစီးပွားရေးပေါ့နော်လူတွေကအခုအလုပ်လက်မဲ့ဖြစ်တဲ့ EDD ရှောက်ရတဲ့အခက်အခဲတွေရှိလာကြတယ်စားဖို့တောက်ဖို့နေဖို့ဆိုတာလည်းရှိနေတဲ့အခါကျတော့ကျမရဲ့ဒီအရေးကြီးတော့လဲမိသားစုစားဖို့နေဟိုကပြန်ပြီးစဉ်းစားလာတဲ့အခါကျတော့ကျွန်တော်တရားတွေ့ရတဲ့လောက်ကတော့ 30% လောက်ကလူတွေကတော့တော်တော်ကိုဟိုလက်မခံနိုင်ဘူးဖြစ်နေပေါ့နော်ပဋိဌာန်းနေ social distance နေလို့ရလို့ယောဂမကူးဘူးဆိုတာမှန်ခဲ့လို့ရှိရင်ဘာဖြစ်လို့ lockdown လုပ်เสียလို့လဲပေါ့နော်ဒါမျိုးလေးတွေတော့သတားတွေကတော့သူတို့ထွက်လာပါတယ
်ကယ်လီဖိုးနီးယားမှာရောကျမတို့ဒီမြန်မာမိသားစုတွေကြမြန်မာတိုင်းဝိုင်းနေကြမှာ covid ကူးစက်ခံရပြီးတော့ပြန်ကောင်းလာတာတွေမျိုးရှိတယ်လို့နောက် covid ကူးစက်ခံရပြီးတော့ပေါ့နော်ဆုံးပါသွားတာမျိုးတွေရောအဲ့လိုမျိုးတွေရောဘယ်လောက်ထိရှိနေလဲရှင်
ကျွန်တော်ပတ်ဝန်းကျင်မှာကိုဗစ်လေးကူးပြီးတော့ပြန်ကောင်းလာတဲ့လူဆိုတော့ဟုတ်ကဲ့ကျွန်တော်တို့တွေ့ရပါတယ်ကြားရပါတယ်ဒါပေမဲ့ကျွန်တော်ပတ်ဝန်းကျင်မှာကိုဗစ်ကြောင့်ဆုံးရှုံးသွားရတယ်ဆိုတော့ကျွန်တော်မကြားသေးပါဘူးကျွန်တော်တို့ဥပမာတိုင်ဝိုင်းနဲ့ ਆ လေသူကလူကြီးအသက်ကြီးတဲ့လူကြီးယောဂနဲ့ပဲဆုံးသွားတာပဲကျွန်တော်တို့တွေ့ရပါသေးတယ
်အခုဒီ COVID-19 ယောဂအတွက်ကိုကာကွယ်ဆေးတွေထွက်လာတော့မှာပေါ့နော်ဒီဇင်ဘာထဲမှာဆိုတော့အခုအဲ့ဒီကာကွယ်ဆေးနဲ့ပတ်သက်ပြီးတော့အဲ့ဒီဘက်မှာဒီကကန်ဒီကယ်လီဖိုးနီးယားဘက်မှာရောမျှော်လင့်ချက်တွေဘယ်လိုရှိကြလဲရှင်
ဒီစိနေပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ governor ကိုတိုင်ကဒီ federal ကအပရူဗ်လုပ်တာတော့မှသူကသူ့ရဲ့ medical team က approve လုပ်ရင်သူကကျွန်တော်တို့ California လူသားလူတို့ကိုဟိုမလုပ်ဘူးလို့ပြောတယ်ဗျ officially သူအမိန့်မှာမိကုံးမှာသူပြောထားပါတယ်ဆိုတော့ကျွန်တော်ထင်တယ် federal ကခွင့်ပြုတာတော့မှကျွန်တော်တို့ရဲ့ governor team ရဲ့ခွင့်ပြုချက်ကိုကျွန်တော်ပြန်ဆောက်ရမယ်လို့ကျွန်တော်ထင်တယ်ဒါကြောင့်မို့ကျွန်တော်တို့ကတော့ဒီဟိုအမြန်မြန်ဖတ်ပါတယ်လို့ဆူတောင်းပေမဲ့လည်းသူများ state design တော့ကျွန်တော်တို့ဘက်မှာနည်းနည်းတော့များကြာမလားလို့ပဲကျွန်တော်အနေနဲ့ဆိုရင်ဖြစ်ပြီးပါတယ်